အစိုးရရဲ့အမျိုးသမီးရေးကော်မတီကနေပွင့်လင်းမြင်သာမှုရှိရှိထိထိရောက်ရောက်နဲ့ကဏ္ဍပေါင်းစုံမှရှိနေတဲ့အမျိုးသမီးအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်မှသာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေး၁၀နှစ်စီမံကိန်းအောင်မြင်မှာဖြစ်တယ်လို့အမျိုးသမီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စန္ဒာမင်းကပြောလိုက်ပါတယ်။နေပြည်တော်မှာကြာသာပတေးနေ့ကအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံတော်အစ်စ်မဟာဗျူဟာစီမံကိန်းဆွေးနွေးပွဲကျင်းပရာမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပြည်တွင်းပြည်ပကအမျိုးသမီးရေးကွန်ရက်အဖွဲ့တွေကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့အစိုးရအဖွဲ့အစည်းတွေတက်ရောက်ခဲ့ကြပါတယ်။အပြည့်အစုံကိုတော့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။ဒီဆွေးနွေးပွဲရဲ့ထူးခြားချက်ကဥဆောင်စီစဉ်တဲ့အစိုးရရဲ့မြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးရေးရာကော်မတီကနေနိုင်ငံရေးလူမှုရေးစီးပွားရေးနဲ့ပညာရေးကဏ္ဍအသီးသီးမှာရှိနေတဲ့အမျိုးသမီးရေးလှုပ်ရှားတက်ကြွသူတွေကိုဖိတ်ကြားခဲ့တာပါ။အရင်ကဆိုရင်အခုလိုနိုင်ငံတော်စီမံကိန်းတွေမှာဒီမိုကရေစီရေးနဲ့လူ့အခွင့်အရေးလှုပ်ရှားနေတဲ့အမျိုးသမီးတွေကိုပါဝင်ဖို့ဖိတ်ခေါ်တာမျိုးမရှိခဲ့ပါဘူး။ကြာသပတေးနေ့ကဆွေးနွေးပွဲကတော့တမရဦးသိန်းစိန်ရဲ့ညွှန်ကြားချက်နဲ့မြန်မာအမျိုးသမီးတွေဖွံ့ဖြိုးရေး၁၀နှစ်စီမံကိန်းမှာအားလုံးပူးပေါင်းပါဝင်နိုင်ဖို့အတွက်ဖိတ်ကြားခဲ့တာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဒေါ်မြတ်မြတ်အောင်ခင်ကပြောသွားပါတယ်။ဆွေးနွေးဘက်ကိုတက်ရောက်ခဲ့တဲ့အမျိုးသမီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စန္ဒာမင်းကတော့အခုလိုပူးပေါင်းဆောင်ရွက်လာတာကိုကြိုဆိုကြောင်းနဲ့မြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးရေးရာကော်မတီအနေနဲ့လုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်ပေးဖို့လိုတယ်လို့ပြောပါတယ
်။အမျိုးသမီးတွေနဲ့ပတ်သက်တဲ့ဒီ violence ဖြစ်မှုတွေနောက်အမျိုးသမီးတွေနဲ့ပတ်သက်တဲ့နေဖို့နေဆိုလို့ရှိရင်မြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးရေးရာကော်မတီနဲ့ကတော့ကျွန်မတို့ကိုပေါ့နော်ဒီပတ်သက်ဆောင်ရွက်ပြီးတော့ supporting လုပ်ခြင်းဘာမှမရှိဘူး။ဒီအပြင်ကဒီရထဖွဲ့စည်းအားလုံးကျွန်တော်တို့ပူးပေါင်းဆောင်ရွက်ပြီးတော့တော်တော်ရဲ့အမေကိုနေတာတို့အမျိုးသမီးကိစ္စတင်ကြတာတို့ရှိတယ
်။အဲ့ဒါဘယ်နေရာအားနည်းနေတယ်လို့ထင်လဲရှင်။ဒီအခုဒီမြန်မာနိုင်ငံလုံးဆိုင်အမျိုးသမီးကော်မတီဒီအစိုးရကအဲ့ဒီအမျိုးသမီးဝင်ကြီးနဲ့လဲကိုယ်တိုင်ဆွေးနွေးလိုက်ရတဲ့အခါဘာအားနည်းချက်သွားတွေ့လဲရှင်
။တကယ်လို့ပေါ့နော်စိတ်ရင်းမှန်နေနဲ့ပွင့်လင်းမြင်သာမှုရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ဘာလို့မပူးပေါင်းဆောင်ရွက်နိုင်ရမှာလဲ။ NGO မှာအစိုးရဝန်ထမ်းတွေပဲဖြစ်ဖြစ်နိုင်ငံရေးသမားတွေပဲဖြစ်ဖြစ်ဝင်ရောက်ဆောင်ရွက်ခွင့်ရှိတယ်ဆိုပြီးတော့အခုပေါ့နော်အတင်းဖက်ဆိုင်ရာစီးနင်းဥပဒေမှာပြင်ထားလိုက်ပါတယ်။အဲ့ခါကျတော့သူတို့လည်းသူတို့က NGO တခုဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံရေးသမားဆိုရင်သူတို့နေနဲ့ကျွန်တော်တို့လည်းအခုဆိုရင်ပူးပေါင်းဆောင်ရွက်ခွင့်ရှိပြီလို့ဥပဒေမှာလည်းပြင်လိုက်ပြီဖြစ်တဲ့အတွက်လွတ်လွတ်လပ်လပ် transparency ရှိသွားမယ်ပူးပေါင်းဆောင်ရွက်ခွင့်ရပြီလို့ကျွန်မထင်တယ်။ဒီလိုပူးပေါင်းဆောင်ရွက်မှပဲသူတို့ရဲ့ဆယ်နှစ်စာစီမံကိန်းဆိုတာအောင်မြင်နိုင်တယ
်။အလားတူပဲနိုင်ငံတကာအမျိုးသမီးတတိစုရှင်မတ်စင်မာအောင်ကလည်းအစိုးရနဲ့အရက်ဖက်အဖွဲ့အစည်းတွေပူးပေါင်းပြီးမြန်မာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်မူဝါဒတွေချမှတ်ဆောင်ရွက်မယ်ဆိုရင်လုပ်ငန်းတွေပိုပြီးအောင်မြင်မှာဖြစ်တယ်လို့ဆိုပါတယ်
။ဟုတ်အစိုးရအဖွဲ့အစည်းတွေနဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့မူဝါဒတွေချမှတ်တဲ့အခါမှာပုံမူပြီးတော့ချိတ်ဆက်လှုပ်ဆောင်လာနိုင်တဲ့အောက်မုံနဲ့ခြေလှမ်းအစလုပ်နေတယ်။အထူးသဖြင့်ဟိုဒါဟို Gender Equality Network နဲ့နောက်တစ်ခုထူးခြားတာကအခုဝင်နေတဲ့ကျေးဇူးရှင်နဲ့ပြည်내ရာတရားဝင်ဌာနဝင်ပြီးတော့မြင့်မြတ်အောင်ခင်ကိုလည်းတမတို့အတိအမှတ်ပြုရတယ်နော်အမျိုးသမီးတယောက်ဒီဒီဇင်းမျိုးကြီးနဲ့ပြန်မှာပါနာတာဒါဟာဟိုဘယ်လိုပြောမလဲတမတို့ဒီမျိုးကြီးဖြစ်နိုင်လို့ပါပို့ပြီးတော့အားကောင်းသွားစေရလို့ကျွန်တော်တို့ယူဆတယ်နော
်ဒီအစည်းအဝေးမှာ1995ခုနှစ်ဘေကျင်းမျိုးသမီးနီလာခံကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေစီတော်လို့ခေါ်တဲ့အမျိုးသမီးများအပေါ်နှီးမျိုးစုံနဲ့ခွဲခြားဆက်ဆံမှုပပျောက်ရေးကုလသမဂ္ဂကချမှတ်ထားတဲ့စည်းကမ်းချက်တွေနဲ့ကိုက်ညီအောင်ရေးဆွဲဖို့တိုင်းပြည်ရဲ့ကဏ္ဍပေါင်းစုံမှာရှိနေတဲ့အမျိုးသမီးတွေရဲ့ဘဝမြင့်တင်ပေးဖို့စရာတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ဆယ်နှစ်စီမံကိန်းမှာအဓိကအကောင့်ထည်ဖော်မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းရှင်းလင်းတင်ပြခဲ့တယ်လို့ဆွေးနွေးပွဲကိုဦးဆောင်စီစဉ်တဲ့ကျားမဒန်းတူညီမရေးကွန်ရက်အကြီးတန်းညှိနှိုင်းရေးမှူးမတ်မေစပယ်ဖြူကပြောပါတယ
်။စီမံကိန်းထဲမှာအဓိကလုပ်ငန်းနယ်ပယ်၁၂ရပ်ပါတယ်။အဲ့တော့အဲ့ဒီအဓိကနယ်ပယ်လုပ်ငန်း၁၂ရပ်ကိုသက်ဆိုင်ရာဝန်ကြီးခါမှလေဒီလိုဒီပါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဒီကိစ္စရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အလူစင်အဖွဲ့အစည်းတွေကုလသမဂ္ဂလောက်ခံအဖွဲ့အစည်းတွေကဘယ် area တွေမှာဘယ်လိုပူးပေါင်းဆောင်ရွက်လို့ရလဲဆိုတာကိုကျမတို့ဝိုင်းဝန်းပြီးဆွေးနွေးပါတယ
်ဒီစီမံကိန်းအကောင့်ထည့်ဖော်ဖို့ဘတ်ဂျက်ငွေအတိအကျမချမှတ်ရသေးပေမဲ့အစိုးရဘက်ကတင့်တင့်နဲ့ဘတ်ဂျက်ငွေရထားသတ်မှတ်ပေးဖို့လိုတယ်လို့လည်းမတ်မီစပယ်ဖြူကပြောသွားပါတယ်ရှင်